ဟုတ်ကဲ့စိတ်ဆဲမရေးတူကူဆရာဝန်ကြီးဗမခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိတ်ဆက်ချင်းရဲ့ကောင်းကျိုးတွေနဲ့အရေးဖြစ်ချင်းရဲ့ဆိုးကျိုးတွေကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာရေးဒီအရေးဖြစ်တာကနေကာကွယ်နိုင်ဖို့အကြောင်းကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့အခုလိုကာကွယ်နိုင်ဖို့အတွက်ဒီအရေးပြတ်တာကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအိတ်ဆက်ချင်းဆိုင်ရာပြဿနာတွေသိပြဆိုတာတွေမျိုးတုံးကလည်း sleep deprivation လို့ခေါ်တဲ့အရေးအပြည့်များတဲ့ခြေနေတွေဟိုအိတ်ဆက်ချင်းရဲ့အရေးသွေးကိုပြင့်မိအောင်မအိပ်ရတာမျိုးတွေရှိပါလေအဲ့တော့အဲ့ဒီ sleep ဆိုတာလို့ခေါ်တဲ့အိတ်ဆက်ချင်းဆိုင်ရာယောဂတွေဟိုအိမ်ရင်းနဲ့အသက်ကြီးရရသွားတဲ့ sleep apnea လို့ယောဂမျိုးတွေဒါအလွန်မင်းအိတ်ဆက်တဲ့ဟိုနေခင်းမှာအိမ်ငယ်ပြီးညမှာမအိပ်နိုင်တဲ့ယောဂတွေ restless leg syndrome လို့ခေါ်တဲ့ခြေထောက်တွေကိုလှုပ်ပြီးရမ်းဖြစ်တတ်တဲ့ယောဂါတွေနောက် night terrors တို့ညမှာထပြီးတော့လန့်ပြီးတော့အော်ရာမျိုးတွေညမှာထပြီးတော့ရောင်ပြီးတော့လမ်းလျှောက်ကြတာတို့ဘာလို့ဆိုတော့ somnambulism လို့ခေါ်တဲ့ night sleep walking လို့ဆိုတဲ့ယောဂါတွေနောက်အတက်ယောဂါတွေတချို့ ਨੇ ခန္ဓာကိုယ်လှုပ်ရှားမှုကြွက်သားတွေလှုပ်ရှားတဲ့ယောဂါတချို့ကဒီ sleep disorder တွေထဲမှာပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့ဒီနေ့ခေတ်ကြီးမှာပေါ့ဆရာနော်ဒီအိတ်ဆက်ချင်းတက်ပေါ့နော်ဥနာခဏခဏဟိုတရေနူရာတွေဖြစ်စေနိုင်တဲ့အနေအထားတွေရော
သောမတ်အက်ဒီဆင်သူမီးပြီးစပြီးတော့ထွင်တဲ့အချိန်ကစပြီးတော့စာကီရီယန်ရီတန်လို့ခေါ်တဲ့အိတ်တဲ့ပုံစံတွေမှလာပြီးတော့အနောက်ဆက်ဖြစ်တော့တာပြတ်တော့တာပေါ့လူတွေကအလင်းရောင်ရှိတဲ့အချိန်မှမအိတ်ချင်ဘူးအလင်းရောင်ပျောက်သွားပြီးတော့မှောင်တဲ့အချိန်မှအိတ်တယ်ဒါဟိုရှိတော့ကတော့မီးမရှိသေးတဲ့အချိန်တော့ဘာပြဿနာမှမရှိဘူးလင်းရင်လို့ထလာလိုက်တယ်ပေါင်သွားရင်အိတ်လိုက်တယ်အဲ့ဒီ circadian rhythm ကပုံမှန်ဖြစ်နေတယ်ပုံမှန်ဖြစ်နေရတယ်ပြီးတော့အခုမီးပြီးအလင်းရောင်တွေထွင်လိုက်တယ်ထွင်လိုက်ပြီးတော့အခုဆိုပို့ဆိုးလာတယ်ကျွန်တော်ဟန်ဖုန်းလေးတွေညဆိုလဲဟန်ဖုန်းလေးတွေပို့ပြီးတော့နေတာမျိုးလို့ tablet တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက် television ကြည့်နေကြတာမျိုးလို့လောက်လာတဲ့ခါအဲ့ဒီ light တွေကကျွန်တော်ရဲ့နေလုံးထဲကိုလာပြီးတော့ပြဿနာပေးတယ်အဲ့တော့အဲ့ဒီလိုမျိုးလူငယ်တွေကလေးတွေမှာလာ telephone ကိုညမှာ facebook တို့ social media တွေသုံးရပြီးတော့အေးကြီးတက်တာတွေကပူပူပူပူပြီးတော့များလာတော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအိတ်ဆက်ချင်းကိုအနောက်ရှက်ပေးနိုင်တာရှိသေးလားဆရာ
အိတ်ဆက်ချင်းကိုအနောက်ရှက်ပေးနိုင်တာဆိုတော့လူငယ်ပြဿနာတွေရှိမယ်စိတ်ဆမာရေးပြဿနာတွေရှိမယ်အထူးသဖြင့်စိုးရိမ်စိတ်တွေနဲ့ဖြစ်လာတဲ့ခါမှာပြုတ်မရတဲ့ခါမှာဟာငါညရောက်ရင်အိပ်ပါမလားဆိုပြီးတော့ညရောက်မှာဘယ်ကြောက်နေတတ်တဲ့လူမျိုးတွေရှိတယ်ဒါနဲ့မကောင်းပတ်ဝန်းကျင်ရဲ့အဆူညံမှုပေါ့ကျွန်တော်တို့ကလူငယ်ထူထပ်လာတဲ့ခါမှာပတ်ဝန်းကျင်ကဆူညံတာတွေဒီချို့နေရာဒီတိုင်းမှာဆိုတော့ကျင်တဲ့နဲ့တဲ့ငါဟိုဘက်ဒီဘက်ကနေပြီးတော့ကျတော့အတန်ဒီသူညံတာတွေနဲ့အဲ့ဒီအနောက်ဆက်တွေကလည်းကျွန်တော်တို့ရဲ့အိတ်ဆက်ချင်းကိုလာပြီးတော့ဒုက္ခပေးတတ်ပါတယ်
ဟုတ်ကဲ့ဆရာကြီးအခုလိုထိုးချိုးတွေမဖြစ်အောင်ဘလို့ဆောင်ရယ်ရှောက်ရယ်နေဆရာအကြံပေးနိုင်လဲဆရာကြီ
းဒီ sleep hygiene လို့ခေါ်တဲ့ဟိုအိတ်ဆက်ချင်းနဲ့ပတ်သက်တဲ့အကောင်းဆုံးအိပ်ရမယ်ဖြစ်သေးတယ်ရောပြည့်စေချင်တာပေါ့လေအိတ်တဲ့သူဒီနေရင်းမှာအိတ်တာမျိုးတွေနော်တမိလောက်တော့မိလိုက်အောင်ပါပဲဆိုတာမျိုးတွေမမိဘဲနဲ့နေဖို့တော့လိုလိမ့်မယ်နေ့ကျင်းမှာကက်ဖိန်းလိုဟာမျိုးတွေနော်အထူးသဖြင့်12နာရီရဲ့နောက်ပိုင်းမှာကော်ဖီတောက်တာမျိုးတွေရှောင်နိုင်ရင်ကောင်းတယ်အကောင်းဆုံးကတော့အချိန်မှန်အိတ်အချိန်မှန်ထားတဲ့အလေးချင်းတွေလေ့ကျင့်တာအင်မတန်ကောင်းပါတယ်တချို့ကတော့စနေတနင်္ဂနွေကျရင်တော့ပိုးအေးလိုက်မယ်ဆိုတော့ပိုးအေးတက်တာတွေရှိတယ်အဲ့ဒါကလည်းမကောင်းခန္ဓာကိုယ်အတွင်းမှာနာရီတစ်လုံးထည့်ထားတယ်လို့ပဲဒီအချိန်ဆိုအိတ်မယ်ဒီအချိန်ဆိုနိုးမယ်ဆိုတာမျိုးလေ့ကျင့်ထားလို့ရှိရင်ဒါအကောင်းဆုံးနံပါတ်1ပေါ့နောက်မအိတ်ချင်မှ relax လုပ်တဲ့အိတ်အိတ်ခါနေပြီဆိုတော့စာလေးနည်းနည်းပါးပါးဖတ်လို့ရတယ်ရိုးရိုးစာအုပ်နဲ့စာဖတ်မယ်ဆိုဖတ်လို့ရတယ်ဟိုကွန်ပျူတာတွေဒီတက်ဘလက်တွေနဲ့ဖတ်တာတော့မကောင်းဘူးနောက် meditation လို့ခေါ်တဲ့အသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာကောင်းတယ်ရေနွေးနွေးလေးနဲ့ရေချိုးပေးတာတွေပါတယ်ကောင်းတယ်ညနေဘက်ဆိုရင်အိတ်ခါနီးအစာစားတာတွေကတော့ရှောင်တင်တယ်နောက်ပြီးတော့ electric device တွေကတော့လုံးဝရှောင်တာကောင်းတယ်ဒီတင်ကန်တွေပါတယ်လေမှန်မှန်လုပ်ဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘာတွေလုဆောင်တင်တယ်လဲ
အိတ်ရာလည်းအရင်စကားပြောလာတယ်အိတ်ရာနဲ့အိတ်ဆက်တာရဲ့ပတ်ဝန်းကျင်နဲ့အင်မတန်အရေးကြီးတယ်ပါဝင်ရဆူညံမှုကင်းမရမယ်တိတ်တိတ်နေရမယ်ရင်းတက်နေမယ်အိယာလေးကလည်းဖြစ်နိုင်လို့ရှိရင်နည်းနည်းလေးအေးတာကောင်းတယ်ပေါ့နော်23ဒီဂရီစင်တီဂရိတ်လောက်ဒါမှမဟုတ်လို့ရှိရင်လည်း60 69ဒီဂရီဖရင်ဟိုက်လောက်အတွင်းမှာထားပြီးတော့အိရင်ကောင်းတယ်လို့ပြောကြတယ်အဲ့တော့အိတဲ့ကျွန်တော်တို့အိယာလည်းမမာလွန်မပြော်လွန်ကောင်းနေရလည်းမမာလွန်မပြော်လွန်ဖြစ်ဖို့လိုပါတယ်မင်းအောင်မရှိရင်အကောင်းဆုံးပဲဖြစ်မယ်အခန်းထဲမှာအိပြီဆိုရင်တော့မီးမိတ်ပြီးတော့အိတာအကောင်းဆုံးပဲအဲ့တော့အဲ့လိုမျိုးသက်တောင့်သက်တာရှိတယ်ဆိုလို့ရှိရင်အိပ်ပျော်ဖို့အခွင့်အလမ်းပိုပြီးများလာပြီ
ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ခုကရက်တို့ဆေးလိတ်တို့အစာနေ့ငနေစားတာတို့ကိုညနေဘက်မှာရှောင်မှုရှောင်နေမှာလေအရက်တွေဆေးလိတ်တွေတောက်တာကော်ဖီတွေတောက်တာလည်းဘာဖြစ်ပြောအိပ်ဆက်ခြင်းကိုဒါပြီးတော့အနောက်ရှက်ဖြစ်တယ်နောက်တစ်ခုကအလွန်မင်းစက်တဲ့အစာတောက်တွေစားတာတို့ကလည်းအိပ်ဆက်ခြင်းကိုလာပြီးတော့အနောက်ရှက်ပြီးပါတယ်အဲ့ဒါကြောင့်မို့ဒါတွေကိုတော့ရှောင်နေခြင်းပါတယ် တကယ်လို့အဲ့လိုမျိုးလာအရာလေးရတယ်ခန္ဓာလည်းကောင်းတယ်တက်တောင့်တက်တာလည်းဖြစ်တယ်စိတ်လည်းတိတ်ဆိတ်တယ်အလင်းရောင်လည်းမရှိဘူးဒါပေမဲ့အဲ့လိုကမပျော်ဘူးအရာဖြစ်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအရာကနေပြီးတော့ခဏထားပြီးတော့ကြောဒီပါဖြေချော့ပြီးတော့တက်တောင့်တက်တာဖြစ်လာအောင်လာစောစောပြောတဲ့တခြားတနေရာမှာစာဖတ်တာမျိုးလေးတွေပါလေးတွေသွားလုပ်လို့ရပါအဲ့တော့အရာကိုတော့လာအိတ်ဖို့အတွက်ပဲအသုံးပြုတာကောင်းပါတယ်အရာပေါ်မှာနေပြီးတော့တယ်လီဗီဇင်းလမ်းကြည့်တာတို့ဘာလို့မလုပ်ရင်အကောင်းဆုံးပဲဖြစ်ပါလဲအဲ့တော့စိုးရိမ်ကြတယ်စိတ်တူကြတယ်ဒေါသထွက်ကြကိစ္စတွေနဲ့အလုပ်ကိစ္စတွေကိုအရာဝန်ငန်းကြီးမှမေ့ပြစ်ထားတာအကောင်းဆုံးဖြစ်ပါတယ်အဲ့တော့ဒါတွေလုပ်ရတာနဲ့မှဒီလိုမျိုးလာစိတ်ဖိုက်ကြီးနေကောင်းအောင်လုပ်ထားတဲ့ဈာတွေကမှဖြတ်ပြီးတော့အိတ်ပွေရအတွက်ခင်နေပါတယ်ဆိုရင်တော့တကြွနားလေတဲ့အရာဝန်တွေနဲ့တိုင်ပင်ပြီးတော့ဘာကြောင့်အိတ်ဆက်ချင်းဆိုင်ရာပြဿနာတွေဖြစ်နေရတာလဲဘာကြောင့်အိတ်မပျော်ဖြစ်နေရတာလဲဆိုတဲ့ယောဂအခြေခံအကြောင်းတရားတွေကိုရှာပြီးတော့ကုသမှုအမြန်ဆုံးခံယူသင့်တဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးတခုပါဆရာတကယ်လို့များညဘက်မှာစောစောအိပ်ရာမဝင်နိုင်လောက်အောင်အလုပ်များခဲ့ကြရင်ပေါ့နော်မနေ့ဒီအလင်းအောင်ရလာတဲ့အချိန်မှာအလိုလိုဒီအုံနောက်ကနေနိုးသွားတတ်တဲ့အတွက်သူတို့အတွက်ဆင်ရောဆရာကြီးဘယ်လိုအကြံပေးနိုင်မလဲအလင်းအောင်ရှိတဲ့အချိန်မှာအိပ်နေအောင်လေ
ကျွန်တော်တို့အဲ့ဒါကြောင့်မလို့ဟိုမျက်လုံးလေးတွေကိုကာတဲ့ဟာလေးတွေကြီးထွင်ထားကြပါလို့မျက်လုံးလေးတွေကာတဲ့ဟာတွေကျွန်တော်တို့ဒီမြန်မော်ရောက်ရင်မျက်လုံးလေးတွေကားတဲ့အနေအောင်မျက်လုံးကားတဲ့ဟာလေးရဲ့အလင်းအောင်ကားတဲ့ဟာလေးရဲ့ကျွန်တော်နားထဲမှာလည်းနားထဲမှာထည့်လို့ရတဲ့ rubber တုံးလေးနဲ့ဘေးကဆူညံတဲ့အတန်တွေကိုမကြားရအောင်ထည့်တဲ့ကိရိယာလေးတွေလေးနဲ့ဒီပေါ်မှာပြီးတတ်ပါတယ်အဲ့လိုပြီးတဲ့ဟာမျိုးလေးကိုသုံးပြမယ်ဆိုလို့ရှိရင်အဆင်ပြေနိုင်ပါလိမ့်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ